အစ်ချင်းနိုင်ငံသမ္မတမိုဟာမက်မော်စီဟာအစုအဆန္ဒပြမှုတွေအကြီးကျယ်ဖြစ်နေတဲ့ပြည်နယ်၃ခုကိုရက်30ကြာရေးပေါ်ချီနေကြေညာလိုက်ပါတယ်။အဲ့ဒီဒေသမှာအထီးရုံးတွေကြောင့်ပြီးခဲ့တဲ့ရက်တွေအတွင်းလူ90လောက်သေဆုံးခဲ့ရပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းသမ္မတမော်စီရဲ့ရုပ်မြင်သံကြားမေကွန်းထဲမှာတော့အာဏာပိုင်တွေအနေနဲ့ရေးပေါ်ဆောင်ရွက်စရာတွေကိုစတင်ပြီးတော့ဆောင်ရွက်တော့မှာဖြစ်ပြီး Port Said Ismailia နဲ့ Suez မြို့တွေမှာတနင်္ဂနွေနေ့ကစလို့ညမထွက်ရအမိန့်ထုတ်ပြလိုက်ပြီလို့ပြောပါတယ်။ပြဿနာတွေကိုဖြေရှင်းဖို့အတွက်မြူသားစွနေညှိနှိုင်းမှုတရားလုပ်ဖို့ပြောပြီးတော့ဒီအတွက်တင်းလာနေစနေပွဲမှာတိုက်ခန့်အုပ်စုတွေနိုင်ငံရေးသမားတွေကိုပါသမ္မတမော်စီကဖိတ်ခေါ်ထားပါတယ်။ဤချင်းနိုင်ငံရဲ့မြောက်ပိုင်း Pop Set မြို့မှာဒုတိယနေ့ဆက်ပြီးတော့ထိခိုက်ရုံးတွေလည်းဖြစ်သွားတာကြောင့်လူ3ဦးသေဆုံးပြီးတော့အနည်းဆုံး400ကျော်ထိခိုက်ဒဏ်ရာရမှုရှိခဲ့တယ်လို့ Egypt ရဲ့အရေးပေါ်စစ်ကူတာရေးအဖွဲ့ကပြောပါတယ်။အစိုးရဆက်ညီဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားမှလမ်းပေါ်ထိခိုက်ရုံးတွေကြောင့်တမန်နေ့တုန်းကတော့လူပေါင်းအနည်းဆုံး33ဦးသေဆုံးခဲ့ရပြီးတော့အဲ့ဒီသုံးသူတွေကိုစာပနာပွဲမနေ့ကမြို့ကန်ထောင်းတဲ့ချီတယောက်ကြပါလေ။အဲ့ဒီစာပနာကနေရွယ်တင်းဦးနေနေမှာမငြိမ်သက်မှုတွေဆက်ပြီးတော့ဖြစ်လာတာပါ။စာပနာပွဲတစ်ခုမှာဒီလူအုပ်ကြားတွေကတရက်တန်ထွက်လာပြီးတော့လူတွေကြောက်လန့်တကြားထွက်ပြေးရကနေပြီးတော့မငြိမ်သက်မှုတွေဖြစ်ခဲ့ပါလေ။တလုံးလုံးကဘလုံးပွဲအထိကြိုးမှာပတ်သက်တဲ့လူ22ဦးကိုတေတံအမိတ်ကယ်ရိုတရားရုံးကချမှတ်လိုက်တဲ့ပေါ်ပေါ်စိတ်မြို့ကန်တွေကမချိမနှက်ဖြစ်ရကနေပြီးတော့ခလူမျိုးထိကြိုးနေဖြစ်သွားခဲ့တာပါ။2012ခုနှစ်ဖေဖော်ဝါရီလတုန်းက Pop Six ကဘလုံးပွဲတစ်ခုမှာထိကိုင်းဖြစ်ပြီးတော့အဲ့ဒီမှာလူပေါင်း84ဦးသေဆုံးသွားတာနဲ့ဆက်နွယ်ပြီးတော့ပြစ်ဒဏ်ချမှတ်တဲ့မှုဖြစ်ပါတယ်။အများစုဟာအဲ့ဒီပွဲမှာအင်ရှင် Pop Six မြို့အသင်းကိုထောက်ခံသူတွေဖြစ်ကြပါတယ်ခင်ဗျာ။